မြန်မာနိုင်ငံမှာကျန်းမာရေးတိုက်ခိုက်မှုဖြစ်နိုင်ခြေရှိတဲ့အတွက်ချင်းကြားတတိပိကျထုတ်ပြန်ထားတဲ့ American ပြည်ထောင်စုလိုပဲ Britain, Australia နဲ့ Canada နိုင်ငံတွေကလည်းတတိပိကျတို့ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံကမြို့ကြီးတွေအထူးသဖြင့်ရန်ကုန်၊နေပြည်တော်နဲ့မန္တလေးမြို့တွေမှာလုံခြုံရေးအထူးတတိရှိကြဖို့မြန်မာနိုင်ငံဆိုင်ရာ American တန်ရုံးကစက်တင်ဘာလ25ရက်ရက်စွဲနဲ့တတိပိကျထုတ်ပြန်ထားတာပါ။ဒါကဒီတတိပိကျထဲမှာစက်တင်ဘာ26 October 26နဲ့26ရက်တွေမှာနေပြည်တော်ကိုတိုက်ခိုက်လာနိုင်ခြေရှိပြီးနောက်လာမယ့်လတွေမှာနေပြည်တော်ရန်ကုန်မန္တလေးမြို့တွေကိုတိုက်ခိုက်လာပွဲရှိရဲဆိုတဲ့သတင်းနဲ့ပတ်သက်ပြီးမြန်မာလူရင်းတပ်ဖွဲ့တွေကစုံစမ်းစစ်ဆေးနေကြောင်းဖော်ပြထားတာဖြစ်ပြီးမြန်မာနိုင်ငံနဲ့ရောက်နေတဲ့အမေရိကန်နိုင်ငံသားတွေပြည်တွင်းသတင်းနားဆင်ဖို့နဲ့လုံခြုံရေးအသိရှိဖို့တိုက်တွန်းထားတာပါဒီနေ့ရက်တွေမှာဘာကြောင့်တိုက်ခိုက်မှုဖြစ်နိုင်လဲဆိုတော့အသေးချာမသိရတယ်လို့စက်တင်ဘာ26ရက်ကျတဲ့နေ့တုန်းကလည်းဘာတိုက်ခိုက်မှုမှမဖြစ်သွားခဲ့ပါဘူးမြန်မာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရရဲမှူးကြီးမျိုးသူဆိုးကတော့လုံခြုံရေးတပ်ဖွဲ့တွေဟာပုံမှန်တိုင်းလိုအပ်တာကိုစီစဉ်ဆောင်ရွက်နေပါတယ်လို့မီဒီယာတွေကပြောပါတယ်။ကနေဒါနဲ့ဗြိတိန်ထောက်ပြတဲ့အကြံပေးချက်တွေထဲမှာတော့ဒီတိုက်ခိုက်မှုတွေကဘုံခွဲတိုက်ခိုက်မှုဖြစ်နိုင်တယ်လို့ပြောပါတယ်။